ဒါနဲ့စစ်တပ်အတွင်းမှာကလေးစစ်သားတွေအသုံးပြုလျက်ရှိသေးတယ်လို့ထောက်ပြထားတဲ့အစီရင်ခံစာတစ်ခုကိုလူခွင့်ရေးပညာပေးဌာနမြန်မာနိုင်ငံ
HREID ရဲ့ပထမဦးဆုံးအစီရင်ခံစာလားခင်ဗျဟုတ်ကဲ့ကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်လို့ကျွန်တော်ပထမဦးဆုံးအစီရင်ခံစာပြောနိုင်ပါတယ်ဒီကလေးစစ်သားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးထားတာတွေအများကြီးရှိပါတယ်ဒါပေမဲ့အခုချိန်မှာပထမဦးဆုံးအစီရင်ခံစာနည်းနည်းထုတ်နိုင်တာဖြစ်ပါတယ်ဟုတ်ကဲ့ဒီအစီရင်ခံစာကိုနှစ်နှစ်တိတိကျွန်တော်တို့ကြာခဲ့ပါတယ်ဒီနှ ခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့တည်င်းနေရရှိအောင်လုပ်ဆောင်နေတဲ့အတွက်နှစ်နှစ်တတိကြခဲ့ပါတယ
်ဟုတ်ကဲ့ခုနပြောတဲ့အချက်မှလည်းဦးနီလန်းလေးတော့ပါသွားပါတယ်ဒါပေမဲ့ဒီတက်ပို့ပြီးတော့အသေးစိတ်ဖြစ်အောင်ဒီအစီရင်ခံစာကိုဘယ်လိုအစီရင်ခံစာနီလန်းနေအသုံးပြုပြီးတော့ပြုစုထားရဲဆိုတာလေးရှင်းပြပေးပါလားခင်ဗ
ျဟုတ်ကဲ့ပထမဦးဆုံးဒီတည်င်းတွေကိုအဓိကပေးတဲ့သူကတော့အတင်းချက်ကလေးစစ်သားရှိစေခိုင်းခံရတဲ့ကလေးစစ်သားဟောင်း90ဖြစ်ပါတယ်ဒီကလေးတွေကတကယ်2002ခုနှစ်ကနေ2006ခုနှစ်အတွင်းမှာအတင်းကျပ်စစ်မှုတန်းခံရတဲ့ကလေးတွေဖြစ်တယ်အဲ့တော့အများစုကတော့ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးပြီးတော့ရောက်ရှိလာတဲ့ကလေးတွေဖြစ်တယ်လို့ကျွန်တော်တို့ရဲ့အဆက်အသွယ်နဲ့ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ကလေးတွေရဲ့မိဘတွေကိုစုံစမ်းပြီးတော့စစ်ဆေးပြီးတော့မေးမြန်းလာတယ်ကျွန်တော်တို့ရှိတယ်အဲ့ဒီအချက်လက်တွေအားလုံးကိုကျွန်တော်သုံးသပ်ပြီးတော့မှမြန်မာနိုင်ငံမှာဒီအထူးသဖြင့်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာနောက်ပိုင်းမှာကလေးစစ်သားအသုံးပြုမှုတွေရှိနေတော့မယ်ဆိုတာကောက်ချက်ထွက်လာတယ်နောက်တစ်ခါနားအဖကကြွေးကြော်နေတဲ့ကလေးစစ်သား